စစ်ကောင်စီတပ်တွေကရင်းမာပင်မြို့နယ်မှာရှိတဲ့ကျေးရွာတချို့ကိုနေမည်ရှင်းလင်းစစ်ဆေးမှုတွေလုပ်ခဲ့ရမှာနေရင်တချို့မိရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ပံပွေးကျေးရွာနဲ့ထန်းစဉ်ကျေးရွာတွေမှာနေ20ကျော်မိရှို့ဖျက်ဆီးခံခဲ့ရတယ်လို့သူတို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသိအောင်ပြောပြပေးပါအောင်ခင်ဗျာ။
February 26ရက်နေ့ကလေးကရင်းမာပင်မြို့နယ်အတွင်းကကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကနေမင်းရှင်းလင်းပုံစံနဲ့စစ်ကြောင်းဝင်ရောက်လာတာမှာဒေသခံပြည်သူကကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီကနေ့မှာတော့စစ်ကောင်စီတပ်တွေကဗန်ဘွေးရွာမှာတက်ဆွဲပြီးတော့ဗန်ဘွေးရွာ၊ထန်းစင်ရွာ၊ဗန်ဘွေးမြောက်ရွာနဲ့လက်ပံရွာတွေထဲကနေရင်တချို့ကိုဖျက်ဆီးတာ၊မိရှို့တာတွေကိုလုပ်ခဲ့တယ်လို့လက်ပံရွာသားဒေသခံတူက VOA ကိုပြောပါတယ်။
ဗမွေကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားများဟာဗမွေရွာရဲ့မြောက်ဘက်ကဗမွေထန်းစင်ရွာမှာနေတုံးလုံးကိုမိရှုဖြစ်ပြီးသွားတယ်ပေါ့ဗျာ။အဲ့ဒီနေတုံးလုံးကိုဖြစ်ပြီးရဗမွေမြောက်ရွာမှာကျတော့နေလုံးနဲ့ဆက်ကိုမိရှုသွားတယ်ပေါ့ဗျာ။ဗမွေထန်းစင်နဲ့ဗမွေမြောက်ရွာနှစ်ရွာရဲ့အစုစုပေါင်းနေဟာ23လုံးမိရှုဖြစ်စီခံလိုက်ရတယ်ပေါ့နော်အဲ့ဒီမိရှုဖြစ်စီခံလိုက်ရတဲ့အတွက်ကြောင့်မို့လို့နေအိမ်မှာရှိတဲ့ဝတ်တွေနေမှာရှိတဲ့နွားတွေနေမှာရှိတဲ့ကျွဲတွေနေမှာရှိတဲ့ဟိုကျွဲတွေမြင်းနေရစပြီးတော့ပြိဿံတော်တော်များများမိရဲ့ပါပြီးတော့ပြည်ပြည်သွားကြတယ်ပေါ့ဗျာ
ဗန်းမွေးကြီးရွာနဲ့လက်ပံကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမှာပစ်ခတ်မှုတချို့ခဏတန်ရှိခဲ့ပေမဲ့ထိတွေ့တိုက်ပွဲကြီးကြီးမားမားမရှိဘူးလို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီတပ်တွေတက်ဆွဲတာမိရှို့ဖျက်ဆီးရာတွေလုပ်နေတဲ့ကြီးရွာတွေမှာဒေသခံပြည်သူအလုံးထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်လူစစ်ကောင်စီကနေပြီးတနတ်တွေနဲ့ဝင်ပြီးတော့ပစ်ခတ်ပြီးတော့ပစ်ခတ်ပြီးတော့သူဝင်လာပါတယ်လူတွေလည်းခုဗမွေကြီးရွာဗမွေထန်းစင်ဗမွေမြောက်ရွာလက်ပံကြီးရွာနဘူးတော်ကြီးရွာခွေးချောင်းကြီးရွာမှာရှိကြတဲ့ပြည်သူတွေအားလုံးဟာတောတွေထဲမှာတိတ်ချောင်နေရတဲ့ရပ်ပေါင်း20ရှိနေပါပြီ
။စစ်ကောင်စီတပ်ရဲ့နေမင်းရှင်းလင်းမှုစစ်စင်ရေးအတွက်မှနေမီးရှို့ခံရတာတွေရှိတယ်လို့အရက်သားတွေထိခိုက်သေးဆုံးမှုလည်းရှိတယ်လို့ဒေသခံကပြောပါတယ
်။ဒီကျွန်တော်တို့ရင်းမှတ်ပြီးမြို့နယ်ထဲမှာဇူလိုင်လ26ရက်နေ့ကနေပြီးမလဒီနေ့ထိပေါ့နော်။အကြမ်းဖက်စစ်ကောင်စီကကြီးရွာတွေကိုနေနေစိုးမိုးမှုပုံစံမျိုးနဲ့ဝင်ရောက်ဆင်းနေတဲ့အခါမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးနဲ့ပေါ့နော်အပြင်ကရတားပြည်သူစစ်ဘေးရှောင်ပြည်သူ20နဲ့မှ6ဦးစုစုပေါင်း28ဦးကိုဒီမိရှုတပ်ဖြတ်ခံရတဲ့အခြေအနေတွေလည်းရှိခဲ့တယ်နောက်တစ်ခုစစ်ဘေးရှောင်ရင်းပေါ့နော်ရန်သူစစ်ကြောင်းဘက်ကနေပြီးတော့စစ်နေကြီးနဲ့ပြည်လုံးမှုပြီးဆုံးခဲ့တာရှိတယ်အဲ့တော့ဒီဝိုင်းလ26ရက်နေ့ကနေဒီကနေ့ထိဆိုလို့ရှိရင်ကျွန်တော်တို့ရှင်းလင်းပြည်နယ်ထဲမှာဒီမှာရတာပြည်သူ20နှစ်မှ9ဦးအသက်ခံရတယ်ဗျာ။သူနေရာနဲ့ချီမိရှုခံရတယ်ဗျာ
။စစ်ကောင်စီတပ်တွေနေမင်းရှင်းလင်းရေးလုပ်နေတဲ့တခြားကြေးရွာသားတွေဟာနေနေစွန့်ပြီးတော့တောထဲမှာပုန်းရှောင်နေရတာဟာရဲ20လောက်ရှိပြီလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေရွာကနေပြီးတော့ပြန်ထွက်တဲ့အချိန်မှာတချို့ရွာတွေကိုပြန်လာတာမျိုးရှိပေမဲ့ပြောင်းရွှေ့ဖို့ခက်တဲ့တက်ကြီးအရွယ်တွေကလေးငယ်တွေပါတဲ့မိသားစုတွေကတော့တောထဲမှာပဲနေကြပါတယ်။ဒါကြောင့်လည်းရင်းမပင်နေစစ်ပီးဒုက္ခတွေမှာစားတောက်နေထိုင်ရေးလဲခက်ခဲနေကြတယ်လို့သိရပါတယ်ရှင်။